2022ခုနှစ်အတွက်ယူဘဗေဒဆိုင်ရာနိုဘယ်ဆုကိုပညာရှင်3ဦးပူးတွဲရရှိကြောင်းဆုရွေးချယ်ရေးအဖွဲ့ကဒီကနေ့ကြေညာပါတယ
် The Royal Swedish Academy of Sciences has this morning decided to award the 2022 Nobel Prize in Physics
ယူဘဗေဒဆိုင်ရာနိုဘယ်ဆုကိုပြင်သစ်နိုင်ငံသား Alain Aspect အမေရိကန်နိုင်ငံသား John F. Clauser နဲ့ Austria နိုင်ငံသား Anton Zeilinger တို့3ဦးပူးတွဲချီးမြှင့်လိုက်ကြောင်းနိုဘယ်ဆုရွေးချယ်ရေးကော်မတီကကြေညာခဲ့တာပါသူတို့သုံးဦးကရှုပ်ထွေးတဲ့အခြေအနေတွေမှာရှိတဲ့အမုံအမွားတွေရဲ့ချိတ်ဆက်ရောရှက်နေပုံကိုလေ့လာခဲ့ကြတာဖြစ်ပါတယ်သူတို့ရဲ့လေ့လာတွေ့ရှိချက်က Quantum ယူပဗေဒနည်းပညာအတွက်ခေတ်သစ်ကိုဖော်ဆောင်ပေးနိုင်တဲ့အခြေခံအုတ်မြစ်ဖြစ်တာကြောင့်အခုလိုဆုချီးမြှင့်တာဖြစ်တယ်လို့ရွေးချယ်ရေးအဖွဲ့ကပြောပါတယ်ပြီးခဲ့တဲ့2020ခုနှစ်တုန်းကလည်းယူပဗေဒဆိုင်ရာနိုဘယ်ဆုကိုဥရုယတီပြောင်းလဲမှုကိုလူတွေပိုပြီးသိရှိနားလည်အောင်ဆွမ်းဆောင်ပေးခဲ့ကြတဲ့ပညာရှင်သုံးဦးပူးတွဲရရှိခဲ့ကြပါတယ်ဒီဆုအတွက်ဆုငွေဆွေရင်ကိုရိုနာဆယ်သန်းဒေါ်လာ6သိန်းနီးပါးချိမြှင့်ခံရမှာဖြစ်ပါတယ်ကာယောဂါကြောင့်နှစ်နှစ်ကြာဆိုင်းငံ့ထားတဲ့နိုဘယ်ဆုပေးပွဲကိုဒီနှစ်မှာတော့ဒီဇင်ဘာလ10ရက်နေ့ဆွေဒီနိုင်ငံစတော့ဟ ோம் မြို့မှာလူကိုရိုင်းချိမြှင့်ပေးသွားဖို့စီစဉ်ထားပါတယ်ဓာတုပေရဆိုင်ရာနိုဘယ်ဆုကိုမနက်ဖြန်ဗုဒ္ဓဟူးနေ့စာပေဆိုင်ရာဆုကိုကြာတာပရိနေနဲ့စီးပွားရေးဆိုင်ရာဆုကိုလာမယ့်တောက်ကြနေ့တော့မှအသီးသီးကြေညာသွားမှာဖြစ်ပါတယ်ခင်ဗျာ